မြန်မာနိုင်ငံမှာပြည်ခဲတဲ့ရက်ပိုင်းကမိုးကြီးရေရှမ်းတာလေပြင်းတိုက်ခိုက်မှုနဲ့ကြုံခဲ့ရတဲ့ရေဘဲတိအင်တောင်စုတွေကိုစစ်နဲ့ရိုက်ခါထောက်ပတဲ့အကြောင်းပြောပြပါမယ်။ကျွန်မကအကနွန်ပါတိရက်ပိုင်းအတွင်းမိုးကြီးရေရှမ်းတာကမ်းပါပြိုကျမှုတွေကြောင့်တိုင်းနယ်ပြည်နယ်ရှိခုကလေပြင်းတိုက်ခိုက်မှုနဲ့ကြုံခဲ့ရပါတယ်။အင်တောင်စုတထောင်ဝန်းကျင်နဲ့လူဦးရေလဲတောင်နေပါအထိရေဘဲတိခဲ့ပါတယ်။ရေဘဲတိပြီးသူတွေကိုစစ်နဲ့ရိုက်ခါထောက်ပပေးလျက်ရှိတယ်လို့ဘဲအန်တရဲဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလက်ထွန်းကပြောပါတယ်။
ဆိုတော့အမတို့ဌာနအနေနဲ့ဆိုလို့ရှိရင်အလိုရှိပြီးရှောင်ရတဲ့ပြည်သူတွေကိုဆိုလို့ရှိရင်ဒီဆိုင်ရိတ်ခါကိုထောက်ပံ့တယ်ပျက်စီးသွားတဲ့အိမ်တွေအတွက်ဆိုလို့ရှိရင်အိမ်ဆောက်ပစ္စည်းကိုထောက်ပံ့ပေးတာရှိတယ်။နောက်ခေါက်ဆက်ချောက်တူရှိတဲ့တို့ပေါ့နော်ဒါလေးတွေထောက်ပံ့ပေးတယ်။ပေဆုံးတဲ့သူ2ယောက်ရှိခဲ့တယ်ညီမ။ပေဆုံးတဲ့သူကမကွေးတိုင်းဒေသကြီးမှာ2ယောက်ပေါ့နော်။နောက်မွေကိုက်လို့ခံရရသွားတယ်ပေဆုံးတာတော့မဟုတ်ဘူးပေါ့နော်။မွေကိုက်လို့ခံရတာသခိုင်းတိုင်းဒေသကြီးမှာ2ယောက်ရှိခဲ့တယ်။အဲ့တော့ပေဆုံးတဲ့သူခံရတဲ့သူအတွက်ဆိုင်တယ်မှာလို့ထောက်ပံ့ပေးတယ်။
ကွန်ဗက်အထောက်ကူဖြစ်စေတဲ့နှကောင်စီဆက်ပြတို့ကိုလည်းထောက်ပပေးတယ်လို့တော်ဖြူလက်လက်ထွင်းကပြောပါရယ်။မွန်ပြည်နယ်ရဲမြို့နယ်ထက်ကကလာကောက်မှာလည်းလေပြင်းတိုက်ခဲ့လို့လူနေအိမ်24လုံးပျက်စီးသွားတော်လဲ73အိမ်သာထောက်ပကျဲရရှိတဲ့ကြောင်းရဲမြို့နယ်တပ်ဖွဲ့ပြည်ရေးလှုပ်ရှားသူဦးအောင်နိုင်ဝင်းကပြောပါရယ
်။ပထမဦးဆုံးရက်ပို့တဲ့စီရင်ကခွေးအုပ်မှာရောက်တာက73အိမ်လုံးပဲရောက်တာပေါ့။တကယ်တော့ကျွန်တော်တို့ပြည်ပြမသွားလိမ့်တာလည်းရှိတယ်တော့အိမ်တော်တို့24စုတွေ့ရတာအဲ့ဒါကဒီအိမ်တက်တက်ပဲဖြစ်တာပေါ့နောက်တစ်ခုကျတော့အိမ်နဲ့ကျွန်တော်တို့ဒီငါးလမ်းစဉ်နဲ့တွဲဆောက်ထားတဲ့အဆောက်အဦဒီငါးလမ်းစဉ်နဲ့အိမ်နဲ့တွဲဆောက်ထားတဲ့ခါပေါင်းက22စဉ်နဲ့အိမ်22လုံးတွဲရပေါ့22စဉ်ကလည်းလုံးဝပြုတ်ကျက်သွားတာပေါ့ပြန်ပြီးတော့စစ်စစ်ပြီးတော့လုတ်ပေးမယ်လို့တော့အချမ်းပြင်းတည်ရတယ်အဲ့မဲ့ဒီနေ့ဆိုဟိုအဲ့ဒါနဲ့ပတ်သက်တဲ့တုံ့ပြန်မှုမလာဘူးပေါ့နော်
ရေပေးတဲ့အိမ်တော်စုတွေထောက်ပဖို့ကြံရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့တန်လယ်နေရာချထားရေးပြည်နယ်မှုဥက္ကုကိုနိုင်ကိုတယ်လီဖုန်းဖြင့်ဆက်သွယ်ရာအဝင်ဖုန်းကိုပိတ်ထားကြောင်းရုံးကိုလည်းအသက်အသွယ်မရရှိပေ။ဇူလိုင်17ရက်ကနေဩဂုတ်9ရက်နေ့ထိလေပြင်းတိုက်ခိုက်မှုကြောင့်တနင်္ဂနွေလောင်းအတိုင်းတားရရေထဲမျောပါပျက်စီးသွားတဲ့အိမ်က90ရှိပြီးတစိုက်တပိုင်းပြည့်စည်သွားတဲ့အိမ်က36အိမ်ရှိကြောင်းတော်ဖြူလက်လက်ထွန်းကပြောပါရယ်။မိုးကြီးကမ်းပါပြိုကျမှုတွေကြောင့်တေဆုံသွားတဲ့သူလည်းရှိကြောင်းတော်ဖြူလက်လက်ထွန်းကအခုလိုပြောပါရယ်
။ဒီတင်းတဲ့ပြည်သူတွေကိုတအုပ်ကိုစံရေးစာဖို့တစ်ဖက်စာဆိုရင်2100နှုန်းနဲ့ပေါ့။ဒီရှိသေးရှောင်းရတဲ့ပြည်သူတွေကိုစီးရေးပဲပေါ့။အဲ့လို2100နှုန်းနဲ့ထောက်ပံ့တာ။နောက်ဆက်ကြတော့တေဆုံတဲ့သူဆိုလို့ရှိရင်3ဘိတ်နှုန်းနဲ့ထောက်ပံ့တာ။ခံရတဲ့သူဆိုရင်နောက်ကဟိုအင်ဆောက်ပစ္စည်းပြတ်သွားတဲ့အိမ်ကြီးဆိုလို့ရှိရင်အင်ဆောက်ပစ္စည်းဟိုကလည်းတအိမ်လုံးလုံးဝမျောပါပျက်စီးသွားတယ်ဆိုလို့ရှိရင်လည်းဟိုတသိန်းလုံးပေါ့
မောရတဲ့အခြေအနေကောင်းလာတာကြောင့်ရေပဲတိတ်ပြီးသူတွေထပ်တိုးတာမရှိသလိုတချို့ကဲဆယ်ရေစခန်းလည်းမရှိတော့ဘူးလို့ပြောပါရယ်အေယာဝတီတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးများနိုင်ကြောင်းမိုးလေဝသနဲ့ဆက်လက်ပေတာညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါရယ်